ရုတ်နိုင်ငံအနောက်ပိုင်းရှင်ချန်းဒေသကယထာဘူဒာရောင်တစ်ခုမှာလူသေဆုံးရတဲ့ဒီဘုံခွဲမှုနဲ့ဓာတ်နဲ့တိုက်ခိုက်မှုဖြစ်ပြီးတဲ့နောက်မှာပြပြသားသားကင်တွယ်အေးအေးယူသွားမယ်လို့တရုတ်သမ္မတရှီကျင်းပင်ကကြေညာပေးခဲ့ပါတယ်။ဥရုံချီမြို့ယထာဘူဒာရုံမှာပုဒ်ထုနေတုန်းကတိုက်ခိုက်သူတွေကဘုံတွေခွဲလိုက်ပြီးတဲ့နောက်မှာခရီးသည်တွေကိုဓာတ်တွေနဲ့လိုက်ခုတ်လို့၃ယောက်သေဆုံးက89ယောက်ဒဏ်ရာရသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒီကနေ့ကြာသပတေးနေ့ထုတ်တရုတ်ပြည်သူနေစဉ်သတင်းစာမှာတော့သေဆုံးသူ၃ယောက်မှာ၁ယောက်ကဘေးမှာရပ်ကြည့်နေသူဖြစ်ပြီးတော့၂ယောက်ကတိုက်ခိုက်သူတွေဖြစ်တယ်လို့ဖော်ပြထားပါတယ်။တိုက်ခိုက်သူတွေဟာသူတို့ကိုယ်သူတို့အဆုံးစီရင်သွားကြတာလားဆိုတာကိုတော့ရှင်းရှင်းဖော်ပြခြင်းမရှိပါဘူး။တရုတ်အစိုးရပိုင်းရှင်းဟွာသတင်းမှာတော့မတင်ကားသူ၂ယောက်ဟာဟိုးအရင်တွေကဘာသာရေးအဆွန်ရောက်တွေဖြစ်တယ်လို့ဆိုပါတယ်။သမ္မတရှီကျင်းပင်ရှင်းချန်းဒေသစီသွားတဲ့နေ့မှာပဲအခုလိုတိုက်ခိုက်မှုတွေဖြစ်ခဲ့တာပါ။အစိုးရကဒီခွဲထွက်ရေးသမားအဖြစ်သတ်မှတ်သူတွေအပေါ်မှာနှိမ်နှင်းသွားမယ်လို့ရှင်ချန်းဒေတာရောက်စင်မှာသမရကကတိပေးခဲ့ပါတယ်သူအစိုးတောင်းချမ်းနေတဲ့အကြမ်းဖက်သမားတွေကိုနှိမ်နှင်းနိုင်ဖို့ပြပြသားသားဆောင်ရွက်သွားမယ်လို့သမရပြောတာကိုရှင်းဟွာသတင်းနဲ့မှာကိုကဖော်ပြပါတယ်မကြခင်လတွေအတွင်းတရုတ်နိုင်ငံမှာဇက်တိုက်ဖြစ်နေတဲ့တိုက်ခိုက်မှုတွေဟာမွတ်စလင်အများစုဖြစ်တဲ့အဝိကတိုင်းရင်းသားတွေလုပ်တာလို့တရုတ်အစိုးရကအပြစ်တင်နေပါတယ်အစိုးရကိုဝေဖန်တဲ့သူတွေကတော့အစိုးရဟာမွတ်စလင်တွေအပေါ်ကန့်သတ်ချက်တွေလုပ်နေပြီးတော့ဟန်တရုတ်တွေကိုတော့မူဝါဒအရမျက်နှာသာပေးထားတယ်လို့ဝေဖန်ကြပါတယ်တိုက်ခိုက်မှုဖြစ်ပွားတဲ့ယထာဘူဒာယုံကိုတော့ဒီတင်းချက်တဲ့လုံခြုံရေးအောက်မှာပဲဒီကနေ့ပြန်လည်ဖွင့်လှစ်ခဲ့ပါတယ်ရှင်